ဗီယက်နမ်နိုင်ငံမှာတော့အာဏာရကွန်မြူနစ်ပါတီပေါ်လစ်ဗျူရိုဖွဲ့ဝင်ဖိုဗန်ထောင်းကိုသမ္မတအသစ်ဖြစ်လွှတ်တော်ကဒီနေ့အတည်ပြုပေးလိုက်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ဖိုဗန်ထောင်းကိုသမ္မတအဖြစ်ကွန်မြူနစ်ပါတီကဗိုလ်ထုနေ့ကအဆိုတင်သွင်းခဲ့ပြီးတဲ့နောက်ဒီနေ့ကျင်းပတဲ့လွှတ်တော်အထူးစည်းဝေးတွင်မှလွှတ်တော်မတ်တွေကအခုလိုအတည်ပြုပေးလိုက်တာပါ။အရင်သမ္မတငွေရန်ရှောင်ဖတ်ကိုဇန်နဝါရီလတုန်းကရာထူးကနေရုတ်တရက်ထုတ်ပယ်လိုက်ပြီးနိုင်ငံတော်အကြတိလိုက်စားမှုတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့အချိန်တွင်မှပဲသမ္မတအသစ်ကိုအခုလိုရေကောက်တင်ပြလိုက်တာပါ။သမ္မတကတော့သူ့အနေနဲ့အာဒီလိုက်စာမှုတိုက်ဖြတ်ရေးပြပြတတဆက်လက်ကင်တွယ်သွားမယ်လို့လွှတ်တော်ကိုပထမဆုံးပြောကြားတဲ့မိကွန်းနဲ့ပြောခဲ့ပါတယ်။သူကကျွန်တော်တို့အနေနဲ့ဗီယက်နမ်နိုင်ငံဗီယက်နမ်ပြည်သူတွေနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအပြည့်အဝသစ္စာရှိသွားမှာဖြစ်ပြီးပါတီနဲ့ပြည်သူလူထုပေးရလိုက်တဲ့တာဝန်တွေကိုထမ်းဆောင်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့ဗီယက်နမ်နိုင်ငံပိုင်ရုပ်သံဌာနကအနေနဲ့မိကွန်းပြောခဲ့ပါတယ်ခင်ဗျာ။